တောင်အာဖရိကနိုင်ငံရဲ့ပထမဆုံးလူမဲသမ္မတဖြစ်သူတာယောင်ခွဲခြားမှုဆန့်ကျင်ရေးလှုပ်ရှားမှုခေါင်းဆောင်နယ်ဆန်မန်ဒဲလာဟာကြာသပတေးနေ့မှာကွယ်လွန်သွားပါတယ်။ကွယ်လွန်ချိန်မှာသူဟာအသက်95နှစ်ရှိသွားပါပြီ။မစ္စတာမန်ဒဲလာဟာညီချင်းကြမ်းမဲကွယ်လွန်သွားပြီဆိုတာကိုတောင်အာဖရိကသမ္မတဂျက်ကော့ဘ်ဇူမာကတနင်္ဂနွေလုံးကိုရုပ်မြင်သံကြားကနေပြီးတော့ကြေညာသွားပါတယ်။တောင်အာဖရိကနိုင်ငံဖို့တန်ဖိုးအကြီးဆုံးလူသားတဦးဆုံးရှုံးခဲ့ပြီလို့မစ္စတာဇူမာကကြေညာပါတယ်။မစ္စတာမန်ဒဲလာကိုနိုင်ငံတော်စာပနာနဲ့ဂုဏ်ပြုမှာဖြစ်ပြီးတော့အမျိုးသားလန်တွေကိုလည်းဝန်ထမ်းချင်းအထိမ်းအမှတ်နဲ့တိုင်ဝဲလွှင့်ထူသွားမယ်လို့မစ္စတာဇူမာကပြောပါရယ်။တောင်အာဖရိကနိုင်ငံမှာလူနည်းစုအုပ်ချုပ်မှုနဲ့လူမဲတွေအပေါ်ခွဲခြားဆက်ဆံမှုတွေကိုတွန်းလှန်တိုက်ဖြတ်ရမှာဥဆောင်ခဲ့တာကြောင့်ဒီမာဒီဘာဆိုပြီးတော့လူများသိကြတဲ့မစ္စတာမန်ဒဲလာဟာအချင်းတော်ထဲမှာဆယ်စုနှစ်သုံးစုကြာထင်းသိမ်းခံခဲ့ရပါရယ်။သူလွတ်မြောက်လာပြီးနောက်မှာလည်းငင်းငယ်ကြီးနဲ့ပြန်လည်တင့်မြေဆန်ရအထွတ်မြတ်သင်္ကေတတရားအနေနဲ့သူ့ကိုတန်ဖိုးထားခဲ့ကြပါရယ်။မစ္စတာမန်ဒဲလာဟာအသားရောင်ခွဲခြားမှုဆန့်ကျင်ရေးလှုပ်ရှားမှုတွေကြောင့်ဘယ်ဒီ1993ခုနှစ်မှာလူဖြူသမ္မတဒီကလတ်နဲ့အတူနိုဘယ်ညီညွတ်ရေးဆုပူးတွဲချီးမြှင့်တာခံခဲ့ရပါတယ်။ဒီနောက်နှစ်မှာတော့သူဟာတောင်အာဖရိကနိုင်ငံရဲ့ပထမဆုံးလူမဲသမ္မတဖြစ်လာခဲ့ပါတယ်။မစ္စတာမန်ဒဲလာကွယ်လွန်သွားတာကိုကြီးညာသွားတဲ့နောက်တကဘာလုံးကသူ့ကိုဝါနေတကြီးနဲ့ဂုဏ်ပြုခဲ့ကြပါတယ်။ကဘာကြီးဟာတတိအပြောင်မြောက်ဆုံးအကောင်းဆုံးလူသားတဦးဆုံးရှုံးခဲ့ရပြီလို့မစ္စတာအမေရိကန်သမ္မတဥဘားမားကပြောပါတယ်။မစ္စတာမန်ဒဲလာကိုစံပြနမူနာမထားဘဲနဲ့သူ့ရဲ့ဘဝကိုဘလို့မှစိတ်ကူးယဉ်လို့ရမှာမဟုတ်ဘူးလို့လည်းသမ္မတဥဘားမားကတင်စားဂုဏ်ပြုခဲ့ပါတယ်။ဗြိတိန်ဦးကြီးချုပ်ဒေးဗစ်ကင်မရွန်ကလည်းတံမူးကြီးတဲ့မီတောက်တစ်ခုကဘာပေါ်ကနေပြီးတော့ကွယ်ပြောက်ခဲ့ပြီလို့သူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။မစ္စတာမန်ဒဲလာဟာသူ့ရဲ့တရေကောင်းဖြစ်ပြီးတော့အခုကွယ်လွန်သွားတဲ့အတွက်သူဝန်ကြီးချုပ်ရဲ့ဒီအမှတ်30ဒေါင်းလင်းလမ်းမှာအလန်တိုင်တိုင်ဝက်လွှင့်တူဖို့လည်းပြောထားတယ်လို့မစ္စတာကင်မရွန်ကရေးသားထားပါတယ်ခင်ဗျာ။